ซีเรียနိုင်ငံရဲ့နိုင်ငံရေးအတွင်ကူးပြောင်းမှုနဲ့ပတ်သက်ပြီးတော့နယူးယောက်မြို့မှာတတိယကျင်းဆွေးနွေးမှုအစီအစဉ်ကိုရုရှားအစိုးရကအတိမတ်ပြုလက်ခံလိုက်တဲ့အတွက်စစ်ဘေးဒဏ်တင့်နေတဲ့ဆီးရီးယားနိုင်ငံအရေးပေါ်အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကြားမတူကွဲပြားမှုတွေပေါင်းကူးဆက်ဆံနေမဲ့အရေးလက္ခဏာတွေတွေ့နေရတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်က ီစီစဉ်နဲ့ပတ်သက်ပြီးတော့ထောက်ခံတဲ့အကြောင်းရုရှားအစိုးရကအင်္ဂါနေ့မှကြေညာလိုက်တာဖြစ်ပါတယ်။စီးရီးယားနိုင်ငံအရေးနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားအချက်တိုင်းမှာအမြင်မတူညီမှုတွေရှိကြပေမဲ့အခြေခံအဖြစ်တော့သဘောတူညီတဲ့သဘောထားရှိတယ်လို့မစ္စတာကယ်ရီကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့မှအသွင်သဏ္ဍာန်တူညီတဲ့စိန်ခေါ်မှုအန္တရာယ်တွေနဲ့ရင်ဆိုင်နေရတယ်လို့နှစ်နိုင်ငံစလုံးရဲ့လူလားချက်ကလည်းအတူတူပဲဖြစ်တယ်လို့သူကပြောပါတယ်။အကြမ်းဖက်မှုနှစ်နေကိစ္စတွေမှာအချိန်မြင့်ပြီးတော့လှုပ်ဆောင်ကြဖို့လေအမေရိကန်နဲ့ရုရှားအစိုးရတို့ကြားမှာတူညီတဲ့သဘောထားရှိတယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးစာဂျီလာဗရော့ကပြောဆိုပါတယ်။စီးရီးယားနိုင်ငံအတွင်းမှာရှိတဲ့အကြမ်းဖက်သမားတွေကိုဆက်လက်ပြီးတော့စီးရင်ပြုစုကြဖို့နဲ့စစ်ဖက်ရေးကအရေးယူဆောင်ရွက်ချက်တွေကိုနီးနီးကပ်ကပ်ပူးပေါင်းညှိနှိုင်းလှုပ်ဆောင်ကြဖို့ရှိတယ်လို့လည်းပြောဆိုပါတယ်။တောက်ကြနေနယူးယောက်မြို့တော်မှာကျင်းပမဲ့အစည်းအဝေးပြီးရင် ISGG လို့အတူကောက်အမည်ပေးထားတဲ့နိုင်ငံတကာစီးရီးယားထောက်ခံမှုပေးရေးအဖွဲ့ကနေစီးရီးယားနိုင်ငံအသွင်ကူးပြောင်းရေးနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂထံကိုတင်သွင်းနိုင်မှုမျှော်လင့်ထားတဲ့အကြောင်းလဲမစ္စတာလာဗရော့ကပြောဆိုပါတယ်ခင်ဗျာ။